တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာတရုတ်ဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်ဆေးရေးတင်းကျပ်တာတွေအဲ့ဒီကနေမူဆယ်105မိုင်ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တာဆတဲ့ဖြစ်ရတူကြောင့်ကုန်သွယ်တွေနှင်းနာဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်။ဒီလိုအခြေအနေတွေနဲ့မကြုံရစေဖို့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအဆင်ပြေချောမွေ့စေအောင်နိုင်ငံတော်အဆင့်ကဆွေးနွေးအဖြေရှာဖို့နယ်စပ်ကုန်သွယ်တွေကနေလှူလာတိုက်တွန်းနေကြပါတယ်။ဒီကြောင့်မင်းများဆွေးနွေးထားတဲ့ VOA သတင်းတော့ကိုစောထက်ကရန်ကုန်မြို့ကနေတင်ပြပို့ထားပါလေ
မြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံတဲကိုဝင်ထွက်သွားလာတဲ့သူတွေကိုတရုတ်နိုင်ငံရဲ့လုံခြုံရေးကိုကြောင်းပြပြီးတင်းတင်းကြပ်ကြပ်စစ်ဆေးရရေးကြောင်းအခက်အခဲတွေကြုံတွေ့ရတဲ့နောက်မှာတက်မ17လောက်ကတရင်122ကမူဆယ်105မိုင်ကျန်းစမ်းကျော့ကုန်သွယ်ရေးဂိတ်ကိုဒီဇင်ဘာ28ရက်မှာလုံးဝပိတ်ပစ်လိုက်တာကြောင့်မရှိဖျင်းသခွားနဲ့တသိတင်တဲ့ကားတွေထောင်ထဲကြီးပိတ်ဆို့သွားပြီးဆုံးရှုံးပျက်စီးမှုတွေကြုံခဲ့ရတာပါဒီကိစ္စနဲ့ဝင်ထွက်သွားလာတဲ့မြန်မာနိုင်ငံသားတွေကိုလက်ပွေယူတာလူတိုင်းစိတ်စစ်ဆေးရရေကိုပိုပြီးကြက်မှတ်သွားမယ်လို့တရုတ်နိုင်ငံရွှေလီမြို့ပြပရေးရာဌာနကမြန်မာနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းကိုဒီဇင်ဘာ20ရက်နေ့မှာစာပေးပို့အကြောင်းကြားခဲ့ရလဲဖြစ်ပါတယ်မြန်မာကုန်သွယ်ရေးကကုန်စည်ရေးကိုတရုတ်ပြည်ထဲလိုက်ပို့ရတာဖြစ်လို့စစ်ဆေးရေးကိမှာအချိန်ကြက်ညာမှုတွေရှိရတဲ့အတွက်အဆင်မပြေဖြစ်ရတာပါတရုတ်ဘက်ကကြံ့ညာမှုတွေဖန်တီးလာတာပြဿနာဖြစ်ရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကုန်သွယ်ရေးကမြင်ပါတယ်။မူဆယ်နယ်စပ်ကုန်သွယ်ရေးမှာကုန်သွယ်ရေးဆိုင်ရာမညီမျှမှုတွေကိုဖြေလျှော့သိမ့်တယ်လို့မူဆယ်နန်းခမ်းနယ်စပ်ကုန်သွယ်ရေးကုမ္ပဏီများအသင်းနိုင်ငံကဦးထေဦးကပြောပါတယ်
။ချက်ရှိရင်းကပြေးတာပဲဖြစ်မယ်ဒီကုန်သွယ်မှုဆိုင်ရာမဟုတ်ဘူးလေ။ဟိုနှစ်ဖက်စလုံးကတာဝန်ကြီးများအခွင့်အရေးရမှာပဲအဆင်ပြေမှာပေါ့။တာဝန်ကြီးများအခွင့်အရေးတွေများတဲ့တပတ်စားသူတို့ဘက်ကတော့ဒီဘက်ကလာလာလွယ်တယ်။ဘာကြီးလာလာလွယ်တယ်ပေါ့ဗျာကုန်ပစ္စည်းတွေ။ကျွန်တော်ဘက်ကတော့လူဝင်သားအစားခက်ခဲနေတဲ့မျိုးစုံရှိတာပါလေမတတ်တင်တာမျိုးလုံးစကန်ပတ်တာလို့လက်တွေလက်ကိုဆက်ကြောင်းလုံးစကန်ပတ်တာလို့အဲ့ဒါကြီးအစားလူဝင်မှုကိုဘယ်လိုဆိုမလဲတော်စီဆက်ဆံနေမတတ်နဲ့တင်တာတော့ပေါ့လူတရားရဲ့အချက်လက်တွေလေမီဒီယာတော့စီပွားရေးဟိုဘက်ကုန်သမှုဆိုင်ရာဟိုမင်းမြမှုပေါ့မင်းမြမှုပါအဲ့မျိုးအရအဓိကဖြစ်တာပေါ့လေမင်းမြပါဖြစ
်တရုတ်မြန်မာကုန်သွယ်ရေးမှာတာသူညီမျှမရှိတာကုန်စည်စစ်ဆေးမှုမချုံးမွေ့ရာတွေကိုတုံ့ပြန်တဲ့အနေနဲ့ကျဆန်းကျော့ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တဲ့အပေါ်မှာရရှိအတွက်ရားလက်တစ်ခုထွက်လာနိုင်တယ်လို့ကုန်သွယ်ရေးကခန့်မှန်းပြီးကြိုဆိုရတဲ့သူတွေလည်းရှိပါတယ်ဒါကြောင့်အစိုးရချင်းညှိနှိုင်းဆွေးနွေးပြီးအဖြေရှာသိမ့်ပြီးလို့မူဆယ်သတိဝလံကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးဆိုင်ခင်မောင်ကပြောပါတယ
်ခုအနေထားကြတော့ဒီကောင်ကတော့ကျဆန်းကျော့ဂိတ်ဆိုတာကျွန်တော်မြန်မာဘက်ကတရားဝင်စီမံမပြုသေးဘူး။ MOU ထိုးထားတာလည်းမဟုတ်တော့ဟိုကျင်းစမ်းကြော့ gate ဆိုတာလည်းဒီလိုတရားဝင်မဟုတ်သေးတော့တရုတ်ဖက်ကပြုတယ်ညညနေရတာပေါ့။ဒါကအဲ့ဒီဟာတရုတ်ဖက်ကဟိုကုန်တယ်လေဒါဓမ္မတွေပေါ်မှာဆက်ဆံနေတယ်။ဒါကဒီလိုဇူဝါတော့အောက်ပိုင်းရှင်နေတယ်အဲ့ဒီတုံးတဲ့မှုအနေနဲ့ပြောရမယ်လို့လောလောဆယ်ကြည့်ကြည့်ရပြီ။ကုန်တယ်ဒီအနေနဲ့တော့ဒါဟိုပိတ်လိုက်တာကိုတော့လက်ခံပါရဲ့။လက်ခံပြီးမှလည်းဒါဆိုးဆိုးရွားရွားအစိုးဆက်တွေကတော့ရင်းနေပြီးတော့လက်ခံရတာပါလေမ
။မူဆယ်နန်းခမ်းကုန်ပဲအသိတောင်ရှိသူတွေကဝမ်တိန်မြို့တော်ဝန်နဲ့တွားရောက်ဆွဆောင်ခဲ့ပြီးနှိမ့်နိုင်ခဲ့တဲ့အတွက်ဒီဇင်ဘာ28ရက်မှာတော့တပီးကားတွေကကျူကုတ်ပန်ဆိုင်လာလာလှည့်ပြီးဝမ်တိန်ကိစ္စတစ်ဆင့်တရုတ်ဘက်ကိုတဖြည်းဖြည်းသွားနေပြီလို့ကုန်တယ်တွေကပြောပါရဲ။အဲ့ဒီကိမှလည်းတရုတ်ဘက်ကစစ်ဆေးရတဲ့အခါမှာကြံ့ကြံ့မှုတွေရှိနေစေပဲလို့ကုန်တယ်တွေကပြောပါရဲ။